ကဘာတဝမ်းမှာကိုဗစ် -19 ခက်ယောဂါကဆက်လို့ကာလဝန်ယောဂါအထိကျန်းမာရေးအရေးပေါ်အခြေအနေတွေတိုးလာလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့ဒါရီကိုအရေးယူတုံ့ပြန်နိုင်ဖို့အလွန်အမင်းဝင်ပြနေတယ်လို့အခြေတန်းအကြံပေးပေါမောက်ခဝါလက်အမာကအင်ကာနစ်မှာပြောဆိုလိုက်ပါတယ် WHO ဟာအရင်ကထက်ပိုပြီးအရေးပေါ်အခြေအနေတွေကိုတုံ့ပြန်နေရလို့ရန်ပုံငွေနဲ့ဝန်တန်းလိုအပ်ချက်ကကြီးမားလာတယ်လို့ WHO ရဲ့နှစ်ပတ်လည်အစည်းအဝေးမှာပြောဆိုတာဖြစ်ပါတယ် WHO ရဲ့အရေးပေါ်တုံ့ပြန်မှုပြန်လည်သုံးသပ်ရေးကော်မတီအစီရင်ခံစာအရဒီနှစ်ထဲမှာမလအထိစီးရင်စရာတွေအရ WHO ဟာအစစ်မြေရေးပေါ်အခြေအနေ53ခုကိုတုံ့ပြန်ခဲ့ရပါတယ်ဒီထဲမှာ COVID-19 ကာလဝန်းရောဂါတွေပါဝင်တယ်လို့ Equatorial Guinea နဲ့ Tanzania နိုင်ငံတွေမှာဖြစ်ခဲ့တဲ့ Marburg virus ကူးစက်မှုလို့ရောဂါတွေလည်းပါဝင်ပါတယ်ဒါအပြင်တူရကီနဲ့ဆီးရီးယားမှာလှုပ်ခဲ့တဲ့ငရင်ကြီးလို့လူသားချင်းစာနာထောက်ထားမှုဆိုင်ရာရေးပေါ်အခြေအနေတွေနဲ့ပါကစ္စတန်ကရေလွှမ်းမှုတွေလည်းပါဝင်ချပါတယ်ရှင်